ထိုင်းနိုင်ငံအတွင်းအာရှလမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတစီးတိမ်းမှောက်တာကြောင့်လူ၄ဦးသေဆုံးပြီး20နီးပါးဒဏ်ရာရသွားပါတယ်။ကားမောင်းသူထိုင်းနိုင်ငံသားကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးတာမှာလူမောင်းခိုမှုဆိုတာပေါ်ပေါက်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံချွန်ဖုန်းခရိုင်ခွန်ကတင်မြို့နယ်ကျေးရွာအမှတ်73အမှတ်41အာရှလမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသား23ဦးကိုတင်ဆောင်လာတဲ့ Rajpuri license number နဲ့ Toyota အမျိုးအစား pickup ကားတစ်စီးဟာတိတ်မောက်သွားတာဖြစ်ပါတယ်။အချိန်မြင့်မောင်းလာတဲ့ pickup ကားဟာလမ်းမဘေးကတစ်ပင်ကိုဝင်တိုက်ပြီးတိတ်မောက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာကားပေါ်ကနေလွင့်စင်ပြုတ်ကျခဲ့တာပါ။ဖြစ်ပွားခဲ့တဲ့နေရာမှာတင်မြန်မာနိုင်ငံသားအမျိုးသား4ဦးပွဲချင်းပြီးတေဆုံးခဲ့တဲ့အကြောင်းတရားမဝင်လူကုန်ကူးမှုဖြစ်တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မှတ်တမ်းနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါဗျ
။ကားမောက်တာအလျောက်သေးတယ်ကျွန်တော်လူတွေအသိကိုတင်တာလေ။ကိုတကားလူဝဲမှရဲတရားမဝင်အဲ့ဒီခိုးဝင်လာပြီးတော့ဖြစ်တာပဲ။မှအဲ့ဒါလူမောင်ခိုးပဲ။တရားမဝင်တို့ကဟိုပါပေါ့။ကိုကကားမောင်းတဲ့လူတော့တို့အဲ့ဒီထိုင်းကားမောင်းတဲ့မောက်တော့ဖမ်းဆင်းနေတယ်မို့နော်။မြန်မာနိုင်ငံသားပါဗျာ။အဲ့ဒီမြန်မာနိုင်ငံသားလူကုန်ကူးတဲ့လူဝဲတွေလူမောင်ခိုးကသူကနေပြီးတော့နှားတာပေါ့နော်။သူ့ကိုတထောင်နဲ့ဆိုပြီးတော့ငါပြီးတော့ဘယ်ကနေဘယ်ကိုမောင်းပြီပေါ့နော်အဲအဲ့လိုမျို
းကားပေါ်မှာတခြားမြန်မာနိုင်ငံသား19ဦးကတော့ဒဏ်ရာရသွားခဲ့ပါဗျ။အဲ့ဒီတဲကတချို့ဟာဒဏ်ရာပြင်းထန်လွန်းတဲ့အတွက်ချွန်ဖုံးခရိုင်အတွင်းကစေရုံကိုချက်ချင်းပို့ပြီးအရေးပေါ်ကုသမှုခံယူနေရပါတယ်။ကားပေါ်မှာပါလာတဲ့မြန်မာတဦးရဲ့ပြောကြားချက်အရကော့တောင်းဘက်ကငါးဖမ်းဆက်လီမှာအလုလုနေတာဖြစ်ပြီးသူ့ကိုစေးတိုက်ပြီးခေါ်လာတဲ့အတွက်ဒီဘက်ကိုဘလို့ရောက်လာမှမသိဘူးလို့လဲဆိုပါတယ်။လူကိုကူးခံရသူတွေကိုတယ်လာတဲ့ထိုင်းနိုင်ငံသားကားမောင်းသမားနိုင်ပရမစ်ကိုတော့ဖမ်းဆီးစစ်ဆေးနေပါတယ်။ကားသမားရဲ့ဝန်ခံချက်အရမြန်မာနိုင်ငံသားလူကိုကူးသူတဦးကသူ့ကိုငှားရမ်းခဲ့ပြီးတဦးကိုထိုင်းဘက်ကတထောင်နဲ့တယ်ဆောင်ကပေးပြီးတော့ထိုင်းမြန်မာနယ်စပ်ရနောင်းကနေစစ်ဆေးဂိတ်တွေကိုရှောင်ကွင်းပြီးထိုင်းတောင်ပိုင်းစုရတ်ဌာနီကိုမောင်းပို့ခိုင်းခဲ့တာလို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတပ်ရင်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ချွဖုံးခရိုင်ဒူရဲမှုဝီချစ်ချန်ကိုချက်ကန်ကတော့လူကုန်ကူးသူတွေကိုဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ထိုင်းတောင်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကလူကုန်ကူးခံရသူတထောင်ခန့်ကိုထိုင်းရနာပိုင်းတွေကဖမ်းဆီးပြီးတချို့ကိုနေရက်ပြန်ပို့ပေးခဲ့တယ်လို့တချို့ကတော့အမှုဆွဲတင်ပြီးတပ်တွေအဖြစ်စစ်ဆေးနေစေဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။